ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံစီးပွားရေးအထိနာစေမဲ့ပိတ်ဆို့တံခတ်မှုတွေထပ်မံချမှတ်သွားမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
် Putin is the aggressor. Putin chose this war.And now he and his country will bear the consequences.
Putin ya yan lo le tu phit par le. Di sit pwae ko le Putin ga ywe che kha da ba. Aku kha tu ne tu tai pi ha naw set twe a chu set di ne yin san cha ara ma phit par le lo. Tamara Biden cha sa bini ga aim pyu lo ma pyo cha daw da ba. American ye tan khat mu atit twe ha Russia ban lo ngan twe a so ya ne ni set twe a sit ne ni pinya khan da le ko pyet mat tha ma phit par le. Cha sa bini ga chu chaw tak khat mu ri ne tu Russia a ni chin Ukraine ngan ga a so ya ko phyo cha ko ni lan paung song ne yi man tha chaung le.အမေရိကန်ကာဝေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောဆိုထားပါတယ်။အင်အားအလုံးရင်းနဲ့ကျူးကျော်တက်ခတ်မှုတွေနဲ့တူ KF မြို့တော်ကိုဥတီလာတွေ့ရကြောင်းလဲကြာတာပင်းနေစောင်းမှာတင်းတောက်တွေကိုပြောခဲ့တာပါ။ရုရှားရဲ့ကနဦးစစ်စင်ရေးမှာတာတိုပြစ်ပထိန်တက်မစ်ဆိုင်းတုံးတရာကျော်အပြင်တာလက်ပြစ်ပထိန်တက်မစ်ဆိုင်းတုံးတွေ Cruise မစ်ဆိုင်းတုံးတွေမြေပြင်ကဝေရင်ပြစ်မစ်ဆိုင်းတုံးတွေပါဝင်ကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။လေရင်ဝင်းတွေစစ်တမ်းရာတွေကုန်းလောင်ယုံတွေပါဝင်ယူကရိန်းစစ်ပတ်ဆိုင်ရာနေရာတွေကိုမစ်ဆိုင်းတုံးတွေနဲ့ပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေဘက်ကခုခံတိုက်ခိုက်တဲ့လက္ခဏာတချို့တွေ့ရကြောင်းလဲပြောပါတယ်။ဥရောပမှာဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးဆုံးစစ်ဆင်ရေးအဖြစ်ကြာသပတေးကယူကရိန်းရှိပိုင်းကအငင်းပွားနေတဲ့ဒေသတွေမှာရှိတဲ့ယူကရိန်းတပ်တွေကိုရုရှားကစတင်တိုက်ခိုက်ခဲ့တယ်လို့ခီယက်မြို့တော်ပါဝင်မြို့ကြီးတွေကိုလည်းမစ်ဆိုင်းတုံးတွေနဲ့ပစ်ခတ်ခဲ့တာပါ။ကြာသပတေးမှာပဲရုရှားနိုင်ငံကမြို့ကြီး50လောက်မှာစစ်ဆင်ချီဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးရဲတပ်ဖွဲ့ကလူထောက်300ကျော်ကိုဖမ်းဆီးခဲ့ကြောင်းလဲရုရှားလူခွင့်ရေးလှုပ်ရှားမှုအဖွဲ့ OVD Info ကပြောဆိုထားပါတယ်။ယူကရိန်းကိုစစ်ဆင်ရေးကြီးညာခဲ့ပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူအများစုဟာမော်စကိုမြို့တော်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။